တိုက်ပွဲတွေဖြစ်နေတဲ့ဆူဒန်နိုင်ငံခတ်တုံးမြို့တော်ကအမေရိကန်တန်တမန်နေနဲ့မိသားစုတွေကိုအထူးတပ်ဖွဲ့ဝင်တွေတင်းငွေနေစော်ပိုင်းမှာပဲတန်ယုံကနေအအောင်မြင်မြင်ကဲထုတ်နိုင်ခဲ့ပါတယ်။အမေရိကန်အထူးတပ်ဖွဲ့တွေရဲ့ကဲထုတ်တဲ့အစီအစဉ်ဟာတနားရီတော့မကြလိုက်ဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပြင်သစ်ကလည်းတန်တမန်တွေကိုကဲထုတ်နေတဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။ခတ်တုံးမြို့တော်ကတန်ယုံလုပ်ငန်းတွေရာရီရဆိုင်ထားကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကစနေနေ့မှာပြောဆိုလိုက်ပြီးတော့ကယ်ဆယ်ရေးလုပ်ခဲ့တာဖြစ်ပါတယ်။ဆူဒန်စစ်တပ်နဲ့ RSF ပြည်သူ့စစ်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်တိုက်ချင်မှုတွေတိတိတသာတိုးလာနေပြီးလုံခြုံရေးအတွက်အထူးစိုးရိမ်လာရတာကြောင့်တန်ယုံကိုယာယီပိတ်ဖို့ညွှန်ကြားခဲ့တာလို့လည်းကြေညာချက်မှာပြောဆိုထားတာပါ။ကယ်ဆယ်ရေးအစီအစဉ်အောင်မြင်ပြီးဆုံးတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကလည်းစနေနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့ကြတဲ့အမေရိကန်တပ်ဖွဲ့တွေနဲ့ကယ်ဆယ်ရေးအစီအစဉ်မှာအကူအညီပေးခဲ့ကြတဲ့ဂျီဘူတီ၊အီသီယိုးပီးယားနဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်။တန်ယုံကနေအမေရိကန်80လောက်အီသီယိုးပီးယားနိုင်ငံကိုလေကြောင်းကနေထွက်ခွာခဲ့ကြတာလို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။